ယောဂီအပေါင်းတော်ကောင်းများယခုချိန်ခါမှာတရားရှုမှတ်ကြရမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကရမကြီးကတမရိမေခွေဘာဝိတာတမဟိတောယထာဘုဒ္ဓံပ္ပသနာတိလို့ဟောကြားတော်မူခဲ့ပါတယ်။ခြေသားတို့တဲ့တမရိတရားကိုပြည့်စုံအောင်ပွားများလိုက်ကြပါတဲ့။တမရိတရားသာပြည့်စုံလာမယ်ဆိုရင်တဲ့အမှန်ကိုမှန်တိုင်းသိတဲ့ယထာဘုဒ္ဓဉာဏ်များရနိုင်ပါလိမ့်မယ်လို့ဒီလိုဟောကြားထားခဲ့ပါတယ်။အရိတတရားရှုတဲ့ယောဂီပုဂ္ဂိုလ်များဟာသမารိရအောင်သမารိနဲ့ပြည့်စုံအောင်အရင်ကြိုးစားရမယ်။သမารိဆိုတဲ့နေရာမှာဝိပဿနာလမ်းစဉ်ရဲ့လုပ်ငန်းအရာသမารိမဂ်ကင်သုံးပါလို့ဒီလိုဆိုလိုပါတယ်။သမารိမဂ်ကင်သုံးပါကတတိယသမารိရဝရိယရဲ့တတိနဲ့လည်းပြည့်စုံရမယ်သမารိနဲ့လည်းပြည့်စုံရမယ်ကြိုးစားမှုတက်ကြွမှုဆိုတဲ့ဝရိယလည်းရှိနေရမယ်တတိစရာဘာလို့တာလဲမေးရင်အတိလေးကတ်ထားတာပြောတာပါမိမိခန္ဓာကိုယ်မှာအတိလေးကတ်ထားရမယ်ခန္ဓာကိုယ်သိကတ်ထားယုံနဲ့လုံလောက်ပြီလားမေးရင်အဲ့ဒီခန္ဓာစရာကလည်းပဲပညာခန္ဓာရှိတယ်ပရမတ်ခန္ဓာရှိတယ်အဆိုင်ခဲဖြစ်တဲ့ရုပ်ခန္ဓာကြီးရှိတယ်သဘောခန္ဓာရှိတယ်ပညာဆိုတဲ့ဆိုင်ခဲကြီးကိုတတိကရမှာမဟုတ်ပါဘူးသဘောခန္ဓာဆိုတဲ့သဘာဝတရားကလေးအပေါ်မှာတတိကရမှာဖြစ်ပါတယ်အဲ့ဒီသဘာဝတရားဆိုတဲ့သဘောခန္ဓာဒီပညာဆိုင်ခဲဆိုတဲ့ဟောဒီပုံမှန်တရားကြီးကိုတည်မြှင်ပြီးတော့နေတာဖြစ်တဲ့အတွက်အစာပိုင်းမှာတော့ပညာခန္ဓာဆိုတဲ့ဟောဒီပုံမှန်တရားကြီးကိုပဲအရင်ဆုံးတွေ့ပါလိမ့်မယ်ဒါပေမဲ့ညာတာပရိညာအတိရဲ့ကျေးဇူးပြုမှုရအတိလေးကလိုက်တဲ့အခါကျတော့ပုံမှန်တရံဆိုတဲ့ဆိုင်ခဲကြီးကိုတတိမကတ်မိအောင်အတိမကတ်မိအောင်ကြိုးစားပေးရမယ်။သဘောတရားလေးစီကိုအတိလေးကတ်နိုင်အောင်ကြိုးစားပေးရမယ်။ဥပမာဒုက္ခနာရယ်ဆိုရင်ဒုက္ခစီကိုစိတ်မရောက်အောင်နာရယ်သဘောလေးစီကိုပဲဆိုင်ဆိုင်မြဲမြဲစိတ်ကလေးရောက်နေအောင်အတိလေးကတ်ထားပြရမယ်အဲ့ဒါကိုသတိပ္ပံဂိမ့်တယ်လို့ဒီလိုခေါ်ပါတယ်ဒါတော့တတိတရားကလေးနဲ့ပညာပရမတ်ခွဲပြီးတော့ပညာစီကိုမရောက်အောင်ပရမတ်စီကိုဆိုင်ဆိုင်မြဲမြဲရောက်အောင်ကြိုးစားပြရမယ်အကယ်၍များမိမိရဲ့စိတ်ကပညာခန္ဓာကိုယ်ကြီးစီကိုစိတ်ရောက်နေမယ်ဆိုရင်လည်းပဲတတိတရားကလေးကအမြဲတမ်းတတိပေးပေးပါအော်ဒါကပညာခန္ဓာကြီးဒါကဆိုင်ခဲကြီးဒါကပုံမှန်တရံကြီးအယုကခန္ဓာအစစ်မဟုတ်ဘူးအယုကခန္ဓာအစစ်ကတော့ဟောတာလေးပဲဒီသဘောတရားလေးပဲဒါကမှပရမတ်ဒါကမှအယုကခန္ဓာအစစ်အဲ့ဒီလိုတတိတရားကလေးနဲ့ခွဲထုတ်ခွဲထုတ်ပြလိုက်ပါအဲ့ဒီလိုခွဲထုတ်ပြလိုက်လို့အဖြူမဲ့ကွဲသွားပြီဆိုရင်ပညာပရမတ်ကွဲသွားလို့ပရမတ်ခန္ဓာပေါ်မှာပဲအတိလေးကတ်ထားနိုင်ပြီဆိုရင်သမာမကြည့်တော့ဘယ်နဲ့စိုက်ပြီးတော့ကြည့်ပေးလိုက်ပါဘိမိဝေယကိုဘာကောမအာယုံမစိုက်တော့ဘယ်နဲ့အဲ့ဒီပရမတ်ခန္ဓာကလေးအပေါ်မှာပဲစူးစူးဆက်ဆက်ဖြစ်အောင်စိတ်ကိုစိုက်ဆက်ချထားပေးလိုက်ပါအဲ့ဒီတော့စိတ်စိုက်ချထားခြင်းကိုတမာရီလို့ဒီလိုခေါ်ပါတယ်တမာရီလေးနဲ့စိတ်စိုက်ချထားလို့အရှုခံဖြစ်တဲ့ပရမတ်ခန္ဓာအပေါ်မှာပဲတန်တမမကြာရောက်နေပြီဆိုရင်ယထာဘုဒ္ဓဉာဏ်လို့ခေါ်တဲ့အမှန်ကိုမှန်တိုင်းသိတဲ့ဉာဏ်ဖြစ်ပါလိမ့်မယ်ဒီနေရာမှာသမာဓိပဲဆင်းရောက်မှဝိပဿနာဉာဏ်ဖြစ်တယ်လေဆိုတဲ့တွေးစရာလေးတွေရှိပါတယ်ဝိပဿနာလုပ်ငန်းလုပ်နေတဲ့ယောဂီပုဂ္ဂိုလ်တယောက်ဟာတတိတရားကိန်းကလေးကလည်းပဲပညာစရာပါနေတာပဲပညာပရမခွဲခြားနိုင်တယ်ဆိုကြတဲ့ကောကပညာရဲ့ခန့်ကန္နာပါလို့သာခွဲခြားနိုင်တာပါပညာရဲ့ခန့်ကန္နာမပါရင်ပညာပရမလည်းမခွဲနိုင်ပါဘူးရောသဘောနံသဘောပေါ်မှာလည်းဆိုက်ဆိုင်မြဲမြဲသိအောင်မကြိုးစားနိုင်ပါဘူးဒါကြောင့်မလို့တတိကိမ့်မီဆိုကြတဲ့ကပညာဆိုတဲ့အတိလေးပဲအတိလေးလည်းပဲ အတူတူကွာကပ်ပါလာတာဖြစ်ပါလေထိုနည်းတူသာပါပဲတမာရီလေးကိန်းတဲ့အချိန်မှလည်းပဲပညာတရားကအတူတူကွာကပ်ပါလာတာပါပဲသို့တော့အဲ့ဒီအချိန်မှတတိနဲ့တမာရီတရားကရှေ့ဆောင်နေတာဖြစ်တဲ့အတွက်ပညာရခက်ကဏ္ဍသိပြီးတော့မထင်ရှားပါဘူးပညာကသူ့အလို့သူလှုပ်ချင်ပေမဲ့လို့လည်းပဲအနိစ္စဒုက္ခအနတ္တဆိုတဲ့လက္ခဏာ၃ပါးကိုပိုင်ပိုင်နိုင်နိုင်ပိုင်ပိုင်ခြားခြားသိတဲ့အလို့ဟာပညာရဲ့အလို့ပဲအဲ့ဒီအလို့ကိုပညာကလှုပ်ချင်ပေမဲ့လို့လည်းပဲတတိအကူညီမပါဘဲနဲ့လှုပ်လို့မရပါဘူးတမာရိအကူညီမပါဘဲနဲ့လှုပ်လို့မရပါဘူးအဲ့ဒါကြောင့်မလို့ပညာရဲ့အဓိကအလို့ကိုမလှုပ်ခင်မှာတတိရဲ့လောအားကိုအကူညီယူရပါတယ်။တမာရိရဲ့စွမ်းအားကိုအကူညီယူရပါတယ်။အဲဒီလိုအကူညီယူနေရင်လည်းတမာရိလေးကတီလာပြီ၊တတိလေးကလည်းပဲစိုက်လာပြီ။တတိနဲ့တမာရိနဲ့ပေါင်းလို့တမာရိမဲ့ကင်းပြည့်စုံလာပြီ။အဲဒီပြည့်စုံလာတဲ့အချိန်မှာပညာဆိုတဲ့ဉာဏ်ကလေးကနေပြီးတော့သူလို့ဆရာရှိတဲ့ယုံတရားကိုလည်းပဲယုံတရားပါပဲလို့ပိုင်းခြားတဲ့အလို့သူလို့ပါလိမ့်မယ်။နံတရားကိုလည်းနံတရားပါပဲလို့ပိုင်းခြားတဲ့အလို့သူလို့ပါလိမ့်မယ်။ဖြစ်သဘောကိုလည်းဖြစ်သဘောပါပဲလို့ပိုင်းခြားတဲ့အလို့သူလို့ပါလိမ့်မယ်။ပြက်သဘောကိုလည်းပြက်သဘောပါပဲလို့ပိုင်းခြားတဲ့အလို့ကိုသူလို့ပါလိမ့်မယ်။ပညာဆိုတဲ့ဉာဏ်ကတော့သူ့အလို့သူစူးစမ်းပြီးတော့လုပ်နေမှာပဲ။ဒါပေမဲ့တတိယသမารိယနည်းနေရင်သူကလည်းသူ့အလို့ကိုပိုင်ပိုင်နဲ့နဲ့မလုံနိုင်သည့်အတွက်တတိနဲ့သမารိကိုအကူညီယူရတာဖြစ်ပါတယ်။ယုံနာခန္ဓာဖြစ်ပြဒုက္ခသစ္စာတရားပါပဲလို့တကယ်ပိုင်းခြားပြီးသိမှကတော့ဉာဏ်ရဲ့အလို့သာဖြစ်ပါတယ်။ဒါတော့ဉာဏ်ရဲ့အလို့ပေါ်မှာတတိနဲ့သမารိကအကူညီပေးရတာဖြစ်တဲ့အတွက်ဘယ်တိုင်းတာထိလို့ပြောလို့မရပါဘူး။ညာရဲ့အလုတ်အပေါ်မှာအကူကြီးပေးနိုင်တဲ့လောက်ပေးနေတဲ့အချိန်မှာညာကလည်းပဲသူ့လို့သူ့လို့သွားနေတာပဲတတိယသမารိယနည်းနည်းလေးအားကောင်းရင်ညာကလည်းသူ့လို့သူ့နည်းနည်းလုံနိုင်တာပဲတတိယသမารိယများများအားကောင်းလာရင်ညာကလည်းသူ့လို့သူ့များများလုံနိုင်တာပဲအဲဒီလိုလောရင်းလောရင်းနဲ့ဩဓာကရုပ်ပဲဒါကနံပဲလို့တပါးရဲဆက်တက်ဆုံးပြချက်ချသွားမှညာရဲ့အလုတ်ပါပဲဩရာကဖြစ်သဘောပဲဒါကဖြစ်သဘောပဲလို့ဆုံးမချက်ခြားသွားမှဉာဏ်ရဲ့အလုတ်ပါပဲဉာဏ်ကဥဆောင်သွားတာဖြစ်တဲ့အတွက်တမာရိဟာဘယ်ဆင့်ရဲ့လို့ပြောလို့မရပါဘူးဉာဏ်သွားတဲ့နောက်သူလဲရမှာပါဉာဏ်ကမြင်စိတ်ကိုဥတည်လိုက်ရင်တတိနဲ့တမာရိကလည်းမြင်စိတ်ကိုပဲဥတည်ရမှာပဲဉာဏ်ကကြားစိတ်ကိုဥတည်လိုက်ရင်တတိနဲ့တမာရိကလည်းကြားစိတ်စီပဲဥတည်ရမှာပဲညာကနာစိတ်စီဥတည်လိုက်ရင်တတိနဲ့သမာဓိကလည်းနာစိတ်စီပဲဥတည်ရမှာပဲညာကရုပ်စီကိုဥတည်လိုက်ရင်တတိနဲ့သမာဓိကလည်းရုပ်ကိုပဲဥတည်ရမှာပဲညာကနာကိုဥတည်လိုက်ရင်တတိနဲ့သမာဓိကလည်းနာတရားအပေါ်မှာပဲစွတ်စွတ်ဆက်ဆက်ဖြစ်ပြရမှာပဲညာရဲ့အလိုကြဖြစ်ပြရမှာတတိသမာဓိရဲ့အလို့ပါညာကဥဆောင်နေပါလေသို့တော်လည်းညာသွားနေတဲ့ခရင်လမ်းကြောင်းတလျှောက်မှာအနောက်အချက်ဖြစ်တဲ့ပညာရောပညာခန္ဓာကြီးကိုဥမတ်တယ်မိအောင်တတိလေးကထိမ့်ပြရတယ်ပညာရောပညာခန္ဓာနောက်အချက်တွေဝင်မလာအောင်တမာရီလေးနဲ့စိုက်ပြီးတော့ကာကွယ်ပေးထားရတယ်အဲဒီလိုတတိနဲ့တမာရီနဲ့အကူကြီးရလိုက်တော့မှဉာဏ်တရားကပညာပုံမှန်တရားကြီးစီကိုလုံးဝစိတ်မရောက်တော့ဘဲနဲ့ပရမတ်ဆိုတဲ့ရုပ်ခန္ဓာပရမတ်ဆိုတဲ့နာခန္ဓာကလေးအပေါ်မှာပဲဆက်ဆိုင်မြဲမြဲကြာရောက်ပြီးတော့ဩရာကရုပ်ပဲဩရာကနာမ်ပဲဒါကဖြစ်သဘောပဲဒါကပြက်သဘောပဲလို့ပိုင်ပိုင်နဲ့နဲ့ဆုံးမချက်ချလိုက်မှဖြစ်ပါလေ။ဒါကြောင့်မလို့ဉာဏ်ဥတည်တဲ့နောက်ကိုတမာရိကလိုက်နေရတာဖြစ်တဲ့အတွက်ဉာဏ်ရောက်နေတဲ့အခိုက်အတန့်ကာလဟာတမာရိနဲ့စူးစက်ရမယ့်အခိုက်အတန့်ကာလကလေးပဲ။ဉာဏ်ရောက်နေတဲ့ရှုကံတရားလေးဟာတမာရီနဲ့စူးစိုက်ရမယ်ရှုကံတရားလေးပဲအဲဒါကြောင့်ဒီတမာရီကိုခဏိကတမာရီလို့နာမည်ပေးခြင်းပေးနိုင်ပါတယ်အဲဒီခဏိကတမာရီလေးပြည့်စုံလာပြီဆိုရင်ဉာဏ်ကလည်းပဲသူ့လိုသူဆက်လက်ပြီးတော့လောကိုင်းသွားနိုင်ပါပြီအဲဒီလိုလောကိုင်းလာလို့ဉာဏ်ကလေးတွေထဲတဲ့ထက် တန်ရှင်းတဲ့တန်ရှင်းကျင်းလင်းတဲ့ကျင်းလင်းလာပြီဆိုရင်စကြည့်ကစားတော့ကရုပ်ပဲနာမ်ပဲဖြစ်သဘောပြက်သဘောပဲဆိုပေမဲ့ဘိမှန်နောက်ချက်တွေဝင်နေသေးတဲ့အတွက်ကြည်ကျင်းလင်းလင်းမြင်ရသေးမှာမဟုတ်ပါဘူးတဖြည်းဖြည်းနဲ့တတိယလည်းကောင်းတမရိယလည်းကောင်းညံအားလည်းကောင်းလာပြီဆိုတော့မှတင်စင်တဲ့အချိန်မှာလာရဲ့အလင်းရောင်ထင်ထင်ရှားရှားပေါ်ထွက်လာသလိုအနောက်ချက်တွေကင်းပြီးတော့ရုပ်ကလည်းရုပ်တရားပါပဲလို့ပိုင်ပိုင်နဲ့နဲ့ဆုံးမချက်ချလိုက်နိုင်ပါလိမ့်မယ်နာမ်ကလည်းနာမ်တရားပါပဲလို့ပိုင်ပိုင်နဲ့နဲ့ဆုံးမချက်ချလိုက်နိုင်ပါလိမ့်မယ်ဖြစ်သဘောပြက်သဘောကိုလည်းဖြစ်သဘောပြက်သဘောပါပဲလို့ပိုင်ပိုင်နဲ့နဲ့သုံးမချက်ချလိုက်နိုင်ပါလိမ့်မယ်အဲ့ဒီအချိန်ဟာယထာဘုဏပဇာနာတိဆိုတဲ့ဖြစ်ပြက်မြင်တဲ့အချိန်ပါပဲဖြစ်ပြက်တွေကောင်းကောင်းမြင်တဲ့အချိန်ပါပဲအဲ့ဒီလိုဖြစ်ပြက်တွေကောင်းကောင်းမြင်လာပြီဆိုရင်ဝိပဿနာလမ်းကြောင်းပေါ်ရောက်နေပြီဖြစ်တဲ့အတွက်ဉာဏ်ကနေရှေ့ဆောင်ပြီးတော့ရှုကြည့်ရမယ်ရှုကံတရားကလေးတွေကိုတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုအဆက်မပြတ်ရှုကြည့်သွားမယ်ဆိုရင်အဲ့ဒီဉာဏ်သည်နိဗ္ဗာန်စီသို့ဥဒေသွားနေတဲ့ဉာဏ်ဖြစ်ပါတယ်ဉာဏ်ကနိဗ္ဗာန်စီကိုဥဒေသွားနေသလိုသူ့ရဲ့နောက်လိုက်နောက်ပါမှဖြစ်တဲ့တတိတို့တမာရီတို့ကလည်းပဲဉာဏ်နဲ့အတူတကွာနိဗ္ဗာန်စီကိုဥဒေသွားနေမှာဖြစ်ပါတယ်ဒါပေမဲ့လို့နိဗ္ဗာန်ဆိုတဲ့အာယုံကိုမမြင်သေးသမျှကာလပတ်လုံးဖြစ်ပြက်ကိုပဲပြန်ပြီးတော့ကြည့်နေကြရအောင်ပါပဲအဲနိဗ္ဗာန်ကိုလည်းမြင်ပြီလဲဆိုရောအဲ့ဒီညာဟာဖြစ်ပြက်ကိုလုံးဝမကြည့်တော့ဘဲနဲ့ဖြစ်ပြက်တို့ရဲ့ကုံဆုံးရာဖြစ်တဲ့နိဗ္ဗာန်ကိုသာပြောင်းပြီးတော့ကြည့်ပါလိမ့်မယ်အဲ့ဒီလိုကြည့်တဲ့အချိန်ကညာအဆင့်ဟာလည်းပဲဝိပဿနာညာမဟုတ်တော့ဘဲနဲ့မဲ့ညာဆိုတဲ့အဆင့်ကိုအလိုလိုကိုပြောင်းသွားပါလိမ့်မယ်အဲ့ဒီအချိန်ဟာလောကုတ္တရာအဆင့်ရောက်တဲ့အချိန်ပါပဲအဲ့ဒါကြောင့်လောကုတ္တရာအဆင့်မညာဘုညာအဆင့်ကိုရောက်နိုင်ရောက်ချင်းပါတဲ့ဆိုရင်ဉာဏ်ဆိုတဲ့ပညာရဲ့လုံငန်းမှာတတိလေးလည်းပါဝင်ပါစေတမာရီလေးလည်းပါဝင်ပါစေတတိတမာရီတွေပူပေါင်းဆောင်ရွက်တော့မှဉာဏ်ကားတဲ့အာကောင်းပြီးတော့နိဗ္ဗာန်ကိုဆိုက်ဆိုက်မြတ်မြတ်ရောက်အောင်ကြိုးစားနိုင်မှာဖြစ်တဲ့အတွက်မိမိတို့ရဲ့ဝိပဿနာရှုတဲ့အရှုခံလုံငန်းမှာဝိပဿနာရှုနေတဲ့လုံငန်းမှာတတိယလည်းကောင်းအောင်ကြိုးစားပေးပါသမารီအားလည်းကောင်းအောင်ကြိုးစားပေးပါညာအားလည်းကောင်းအောင်ကြိုးစားပေးပါအဋ္ဌိတရား၃မျိုးကောင်းအောင်ကျင့်နေတဲ့ကျင့်နေအောင်ထက်မြက်တဲ့ထက်မြက်အောင်ထင်ရှားတဲ့ထင်ရှားအောင်ကြိုးကြိုးစားစားနဲ့ရှုမှတ်သုံးသပ်ပွားများပေးလိုက်ကြပါ